ဒေါက်ကင်ဇော်ရီကအခုဖွဲ့စည်းပုံပြင်ဆင်ရေးအားထုတ်မှုဟာ2020ရွေးကောက်ပွဲနီးလာလို့အားထုတ်ပြခြင်းသာဖြစ်တယ်။တကယ်တမ်းရလက်ကသူတို့မျှော်လင့်သလိုလဲထွက်မလာနိုင်ဘူးဆိုပြီးတော့လူတော်တော်များများကစုံစမ်းကြပါတယ်။ဒီအချက်ကိုဒေါက်ကင်ဇော်ရီသဘောတူပါလားခင်ဗျာ
။ဟုတ်ကဲ့မှန်ပါရဲ့ရှင်။ဒီပထမဆုံးတော့ကတည်းကလည်းဒီသူစီပုံကိုပြင်ခဲ့ပြီးသားဒီအဲ့ဒီမှာလည်းဒီမှာ436ပါတီခခွေကိုမကျော်လွန်နိုင်ခဲ့တာဘူး။ဒါကြောင့်ဒီတစ်ခါအခုလိုမျိုးပြောဆိုကြတယ်ဆိုတော့ဒီမှာအနေနဲ့တော့ဒီလိုပဲထင်နေသာလို့ရပါမယ်ရှင
်။ဒီဖွဲ့စည်းပုံကတကယ်ပြင်နိုင်မဲ့အလားအလာမရှိဘဲနဲ့အခုလိုလုတ်တယ်ဆိုတော့ပြည်သူတွေတိုင်းသားတွေအတွက်ကတော့ကြည်ကျဲတဲ့ထိရောက်မှုအကျိုးဆက်ရှိလာမှာမဟုတ်ဘူးပေါ့လေ။သို့တော်လည်းပဲပြင်ဖို့အားထုတ်တဲ့လူတွေဘက်ကရောနိုင်ငံရေးအချို့အမြတစုံတရာထွက်လာနိုင်တဲ့အခြေအနေရှိပါသလား။သူတို့အဲ့လိုလွတ်ပြလာလို့ပြည်သူလူထောက်ခံမှုပူပြီးရလာနိုင်တဲ့အလားအလာရှိပါလား။ NLD အစိုးရကို
အဲ့ဒါကတော့ပြည်သူရဲ့အပေါ်မူတည်ပါတယ်။နားနေသဘောပေါက်တဲ့လူတွေကတော့ရှစ်ခကြီးပေါ်မဲ့လမ်းမှာသူ့ကိုမေးပြရမယ်၊ပြရဖို့လားဝေခွင့်ဆုံးချက်လို့ရပါတယ်။အဲ့ဒီတကြဒီပြည်စီပုံကိုပြည်စီဖြစ်စေပေါ်မပြည်စီဖြစ်စေပေါ်တော့ဟိုနောက်မှာ Thomasy မှာအတူကိုမေးပေးမလဲဆိုတာကတော့ဒါပြည်သူတွေအဆုံးဖြတ်ပေးမှာဖြစ်တယ်လို့ဒီကဘာအနေနဲ့ပြောလို့ပါရရှင
်ဟုတ်ကဲ့ကျွန်တော်ဆက်ပြီးတော့မေးချင်တာဒီဖွဲ့စည်းပုံမှာအဓိကပြင်ကျင်တဲ့အချက်နှစ်ချက်လို့ကျွန်တော်ထင်ပါတယ်အစည်းအဝေးမပြောဘဲနဲ့ဒါအဓိကပြင်ကျင်တဲ့အချက်ကတော့တမတော်ရဲ့အခန့်ကဏ္ဍကိုရှော့ပစ်စီခြင်းနဲ့တိုင်းရင်းသားတွေကိုအခွင့်အရေးပူပစ်စီခြင်းနဲ့ဒီနှစ်ချက်ကပူပြီးတော့အဓိကပြင်ဆင်ဖို့လိုအပ်တယ်လို့ဟောစာသဘောတူပါသားတာ
ဟုတ်ကဲ့အဲ့ဒါတမတော်ကိုရှော့ဆွားဖို့ခါကိုတော့သူတို့တင်ထားတာလည်းရှိပါတယ်ကျမတို့အနေနဲ့လက်ခံနိုင်ပါတယ်နောက်တစ်ချက်ကကျမတို့ဒီတိုင်းရင်းသားအခြေအနေကိုပေါ့နော်သူတို့ဒီလွတ်တော်အပြင်မှာ Federal Democracy စနစ်ကိုတော့မေလို့ Perfect ပြောပြနေတဲ့ Great Account ကိုပုံမှန်အားနည်းနေတာကိုကျမတို့တွေ့ရပါတယ်မအစားပြူတဲ့အနေနဲ့ကျမတို့ပုံမှန်ဒီချက်စစ်ကိုပြန်ကိုကျူးစားတာဖြစ်ပါတယ်။နောက်ပြီးဒီအရာချင်းပုံမှားတို့ကိုလည်းပြုပြောင်းလေးကိုလိုပါတယ်။အဲ့ဒီအချက်တွေကိုလည်းသူတို့လုံးဝဖြစ်နေသေးတာလည်းမရှိဘူး။ဟောပထမဆုံးတော့တစ်ပတ်မှာတုံးတော့ဒီ NLD ရဒီပုံမှန်ဒီချက်စစ်ကိုထပ်ဖြန့်ဆွေးနွေးနေတယ်။ဒါပေမဲ့အခုကတော့သူတို့ကပုံမှန်ဒီချက်စစ်ကိုပြန်ဖွင့်နေတယ်အတွက်ကျမတို့ဒေတာရခိုင်ပြည်နယ်မှာဆိုရင်ကိုယ်တည်းအများစုနိုင်တဲ့ပါတီကနေဝင်ကြီးချုပ်ဖြစ်မလာ
ဟုတ်ကဲ့
ဒီပုံမှန်ဒီချုပ်ဖြစ်ကိုတော့မပေါ့နော်အခုတည်းတိုင်းရင်းသားအရေးခက်တွေအရေးကိုလုံလောက်နေတဲ့အဆုံးကအနေနဲ့မပြေမှုဆိုတာတော့ဒါခက်တွေစနစ်ကိုတွန်းပေလို့ကျမတို့ကစားလို့လည်းမရဘူးရှင
်ဟုတ်ကဲ့အဲ့တော့အခုအဲ့261ပြည်နယ်တွေမှာအများစုအနိုင်ရတဲ့တိုင်းရင်းသားပါတီတွေကရွေးချယ်တဲ့ဝင်ကြီးချုပ်ကိုခံထားမယ်ဆိုတဲ့ကိစ္စအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ကန့်ကွက်လာရတဲ့အကြောင်းရင်းကအခုကျွန်တော်တခုကြားတာကတော့အဲ့လိုလှုပ်လိုက်ပြင်မဲ့လေတက်မတော်ရဲ့ကူစလီရ25ခန်းလုံးစီးနေတဲ့အတွက်ကြောင့်တက်မတော်ကကြီးစုနေတဲ့အတွက်တိုင်းရင်းသားတွေလက်ထက်ကိုအနာအစစ်မှန်ရောက်မှာမဟုတ်ဘူးအဲ့ဒါကိုသူတို့ထောက်ပြပြီးတော့ကန့်ကွက်လာတယ်ဆိုတဲ့သဘောပြောတာကြားပါတယ်အဲ့ဒီဟာကဘယ်လောက်ထိလက်ခံနိုင်ပါလဲဘယ်လောက် convincing ဖြစ်လဲအဲ့ဒါက
ဟုတ်ကဲ့ပါဒီချိုးဒီရှင်းပြနေတက်မတော်တို့တော့ကိုယ်စလေအမျိုးဟိုအနည်းစုပြတဲ့ဖက်တင်ပါတော့ဒါကတော့လက်ခံတော့ရပါတယ်။ဒါပေမဲ့လေဒီပုံမှန်နှစ်ချက်ပြီးစီမဲဆိုရင်ရွေးကောက်ခံတို့တော့ကိုယ်စလေလို့အဲ့ချိန်မှာရွေးကောက်ခံဆိုတဲ့ကိုယ်စလေတလုံးကိုထိလိုက်လို့ရှိရင်ဒီတက်မတော်သားတွေကရွေးကောက်ခံတာမဟုတ်ခဲ့တဲ့သူတို့ပါဝင်မှုမရှိတော့တဲ့အခြေအနေကိုကြားရတယ်နော်။အဲ့ဒါကြောင့်သူတို့အနေနဲ့ဒီပုံမှန်ကိုကအဲ့လိုမျိုးဖြစ်ပြလိုက်တယ်ဆိုရင်ကျမတို့တိုင်းရင်းသားတွေဆက်ကပြင်းနေတော့တဲ့အခြေအနေတခုကိုရအောင်ပါ။ဟာအစ်မတက်လာတော့ကတော့သူတို့အစိုးရမဖြစ်ချင်းကြားထဲမှာတော့ပုံမှန်နှစ်ချက်ပြည့်ဖို့အတွက်သူတို့ပါတီရပဲလူလူလားလားနဲ့ဖိနေကြတာကိုရှင်းပါမယ်။အခုအစိုးရဖြစ်တဲ့အချိန်မှာတော့ဒီဝင်ကြီးချုပ်ကိုပုံမှန်ကတိုင်းတိုင်းဖြစ်တဲ့ဒီပုံမှန်ကိုမပြင်းဘူးဒါဒီဒါတိုင်းရင်းသားအခွင့်အရေးကိုမပြင်းချင်လို့ဆိုတဲ့အသေးစိတ်ကိုဆွေးရောက်ကြည့်လို့ညီမာတယ
်။နောက်တစ်ခုကအခုအချို့ပြည်နယ်တွေမှာလက်နက်ကိုင်တိုက်ခိုက်မှုတွေလက်နက်ကိုင်တိုက်ပွဲတွေကအပြင်းထန်ဖြစ်နေပါတယ်။ဒါတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကသူတို့ရဲ့နိုင်ငံရေးလူအခြေအနေသူတို့တောင်းဆိုနေကြတယ်တိုက်ပွဲဝင်နေကြတယ်။ဆိုတော့ဖွဲ့စည်းပုံကိုလွှတ်တော်ကပြင်ပခြင်းသည်ဒီတိုင်းရင်းသားတွေနဲ့ဖြစ်ပွားနေတဲ့စစ်ပွဲတွေတိုက်ပွဲတွေရောပါတော့ဖို့အတွက်အထောက်အကူပြုနိုင်မယ်ထင်ပါသလားခင်ဗျာ။ဖွဲ့စည်းပုံပြင်လိုက်ရုံနဲ့
ကျမတို့ကတော့ဒီလွှတ်တော်အတွင်းမှာပေါ့နော်ဒီလိုဖက်ဒရယ်ဒီမိုကရေစီပြောင်းဖို့ပေါ့ပေါ့အဲကိုဒီပုံကိုပြင်နေဆိုတဲ့ကအတိအကျအရေးအကြီးဆုံးကတော့ခုချုပ်ကိုင်းနေတဲ့အရင်းများနေတယ်။အဲ့တော့ကျမတို့တိုင်းရင်းသားတွေဝင်ကျင်လာကြတော့ပေါ့နော်။ကိုပိုင်ကြံခွင့်ကိုပိုင်အုပ်ချုပ်ခွင့်ဂျန်တူကြီး။ဒ ီလက်လက်တိုင်နေရတယ်ဒီပဲကြားထန်းခွင့်လေးအခုကျန်ကိုကျန်ကျမကိုခံပြီးခွင့်လို့လုံချင်ကြတယ်ဆိုတော့ကျွန်တော်တို့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်ဒီငွေသားတွေလည်းအများကြီးထွက်ပါတယ်ဒီနယ်စစ်ကြက်တွေလုံတော့မယ်နောက်တစ်ခါဒါပေမဲ့ကျွန်တော်တို့ရခိုင်ပြည်နယ်အကျိုးအတွက်ဘာမှအထောက်အကူဒီလည်းမဖြစ်ဘူးရခိုင်မျိုးအလိုက်တွေကျွန်တော်တို့ရရှိအောင်မရှိဘူးဒီဘဝမှာဆိုလို့ရှိရင်သူတို့ကစီလုံးပိုက်ဆွေးရှိတဲ့ကိုယ်ပိုင်အထုခွင့်ရတဲ့ကိုယ်ကမှတ်တဲ့လာရတဲ့အများကြီးရှိတယ်အဲ့တော့ကျွန်တော်တို့ပြည်နယ်မှာကကိုယ်ကတင်ရင်သာသာတည်းအများကြီးရှိရတာ ਨੇ ကျွန်တော်တို့ကကိုယ်မစီမံပိုင်ခွင့်လည်းမရှိဘူးကိုယ်ပိုင်အထုပိုင်ခွင့်လည်းမရှိတဲ့အတွက်ဒီအခြေအနေကိုရောက်နေတဲ့အခါလက်လက်ကန်ဆိုတာပေါ်လာပါတယ်အဲ့တော့ဖက်ဒရယ်ကိုစတဲ့အခါလက်ဖက်ဒရယ်ဆမီးဆိုတာအမျိုးမျိုးရှိပါတယ်အဲ့တော့တိုင်းရင်းသားတွေလူကျင်တဲ့ဖက်ဒရယ်ဆမီးဖြစ်ဖို့လိုအပ်ပါတယ်အဲ့ဒါကြောင့်ဒီဒီကျမတို့ကခုစီဖို့တခုခုပြင်လိုက်တာ ਨੇ တိုင်းရင်းသားလက်လက်ကန်တွေချောပေါ်ပေါ်မယ်ဆိုတာကတော့ဒီလိုအလံဝေးနေနေဖြစ်ဖြစ်ပါလေသူတို့အနေနဲ့ဘာကိုလုံချင်နေကြလဲနော်ဒီဖက်တရီကဘာလို့ပုံစံမျိုးနဲ့ problem လဲဆိုတာကပုံပြီးအရေးကြီးတာလေအဲ့ဒီအတွက်ကြောင့်ဒီတိုင်းရင်းသားအလံနဲ့ဆိုင်တဲ့လုံချင်တဲ့ဖက်တရီကိုလည်းအစိုးရနဲ့တမတော်နဲ့ညီနိုင်ပြီးတော့သူတို့လုံချင်တဲ့ပုံစံနဲ့ဒီဖက်ကရှော့ပေးနိုင်တဲ့ပုံစံမျိုးနဲ့ညီနိုင်ပြီးမှသာလက်နဲ့ဆိုင်တဲ့ပေါ်တော့တစ်ဖြည်းဖြည်းအဲ့လိုရှော့ပေးတော့မှဖြစ်တယ်လို့ပြောချင်ပါတယ်ရှင
်အဲ့ဒါကိုပြန်ပြီးအနှစ်ချုပ်ပြောရမယ်ဆိုရင်ဖွဲ့စည်းပုံကိုတိုင်းရင်းသားတွေအလိုကျပြင်လိုက်ခြင်းအပြင်တိုင်းရင်းသားလက်နက်ကင်တွေနဲ့ဖြစ်ပွားနေတဲ့ပြည်သူစစ်ဟာချုပ်နှိမ်မသွားနိုင်ဘူးဆိုတဲ့သဘောပေါက်ခင်ဗျာအကျဉ်းချုပ်ပြောရင်
တော့အဲ့ဒါကတော့ဟုတ်ကဲ့ပါဟိုအခုကျမတို့ထက်ကြဲပုံစံမျိုးလို့ပြောရတယ်ဖွဲ့စည်းပုံမှာလည်းထက်ကြဲပုံစံမျိုးဟိုကတူတယ်ရေးဆွေးကြည့်တယ်ဒီမှာတိုင်းဒေသကြီးတို့တို့ကပြည်နယ်ရှုပ်တော်တွေကိုလည်းဖွဲ့စည်းကြည့်တယ်ပေါ့ဒါပေမဲ့တိုင်းဒေသကြီးပြည်နယ်ရှုပ်တော်တွေကဘာမှအဲ့ဒါကခွင့်လည်းမရှိဘူးနော်ဥပဒေကြီးခွင့်လည်းမရှိဘူးဘောလုံးလုံးပြန်လာအဲ့တော့သူ့တော်ပြန်လာဆိုရင်အစိုးရကတည်းကဆိုရင်လက်ပဲအကောင့်ကြီးပုံမှုလည်းအများအားနေတယ်အဲ့တော့ဒီတိုင်းတဲ့ပြည်နယ်ရှုပ်တော်ကတော့ဘာမှလုပ်လို့မရတဲ့အခြေအနေတွေဖြစ်နေပါတယ်အဲ့တော့အမေပါရာရှိတဲ့ security ministry စီကိုတော့မှတာလိမ့်မယ်ဒီလက်နဲ့တိုင်းအခွင့်အရေးတွေပါပေါ့နော်ဒီရင်းချင်ရေးဖက်ကိုအားပြန်လာမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့အဲ့တော့အင်းနံပီနယ်လွတ်တော်တွေကိုအာဏာအပြည့်ဆုံးသူတို့ဒေတာတွင်စီမံခန့်ခွဲခွင့်အပြည့်ဆုံးပေးရမယ်ဥပမာဖြင့်ပြည်ထောင်စုဖက်စည်းဝင်တဲ့မှာဇယားတွေခွဲပြီးတော့ power sharing အာဏာခွဲယူတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ရည်တင်ရထိုက်တဲ့အခွင့်အရေးကိုအပြည့်အဝပေးမယ်နောက်ပြီးတော့ဘုနာဥထုရေးအကြီးအကဲကိုလည်းပဲဒေတာတွင်လွတ်တော်မှာအနိုင်ရတဲ့လူကိုသာပေးမယ်ဆိုတဲ့သဘောမျိုးအပြည့်အဝလုံနိုင်ရင်တော့ဒီလက်နက်ကိုင်ပြည်ပကချုပ်နေအထောက်အကူဖြစ်ဖို့အလားအလာကောင်းလာမယ်ထင်ပါလားတော့ဆင်တော်ရေ
ဒီမှာလေချင်းအဲ့လိုမျိုးဆိုရင်တော့ဒီလက်နက်ကိုင်ချုပ်မှုကိုအလားအလာအများကြီးရှိပါတယ်ကိုပြည်သားကဖြစ်တဲ့ကိုရင်စာသားတွေကိုသူတို့လုံပိုင်ခွင့်ရှိရမယ်ဆိုရင်ကိုပြည်သားလည်းအင်မတန်ဖွံ့ဖြိုးတိုးတက်လာမှာဖြစ်ပါတယ်အဲ့တော့အခုလက်နက်ဘာလို့တိုင်နေရတာလဲဆိုတာကိုလည်းဖြည့်ပြီးတော့စဉ်းစားနိုင်ရင်ကိုယ်တည်းကကွန်ပျူတာမှုနောက်ကျနေရရဲ့နောက်တစ်ခါကိုလို့ဒီဘက်ကဆက်တဲ့တင်ရင်စာသားတွေတော့မရရှိမှုအပေါ်တွေမှာလည်းအခြေခံတယ်။နောက်တစ်ခါဘုံကိုချုပ်ကိုင်းမှုနဲ့အကျဉ်းများနေပြီးတော့ကိုပြည်ကိုလုံပိုင်ခွင့်မရှိတာလေးတွေကအတိအကျနေရတယ်။အဲ့တဲ့ကြောင့်ဒါတွေကိုအမြင့်ပါရရှိတဲ့ဖက်ဒရယ်ဒီမိုကရေစီတောင်းဆိုတာပြေထောင်နိုင်တယ်။ဒီတိုင်းရင်းသားတွေနဲ့ဆိုင်တဲ့ဒီကိနေတဲ့ပုံစံမျိုးကိုတော့ဒီလိုမျိုးဆိုရင်တော့ဒီလက်နဲ့ကင်အပေးစီရဲ့အသားအလာပေါ့နော်ဟိုအများကြီးရောကြပြောနိုင်မှာ
ဟုတ်ကဲ့ကျွန်တော်ကအေးအေးရလို့ပြောလို့တော့မဟုတ်ပါဘူးတချို့လက်နဲ့ကင်အပေးစီတွေကလူတွေဟာလက်နက်ကင်လုတ်ခဲ့ပြီးတော့သိချမ်းသာကြွားရတဲ့သူတို့ပုံကိုရေးအကျိုးစီးပွားသူတို့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့လည်းဆက်နွယ်မှုရှိနေရပေါ်တယ်ဒါအဲ့ဒီအတွက်ကြောင့်ဒီလက်နက်ကင်ပဒီပခါဆက်လက်ရှိနေခြင်းဟာသူတို့အတွက်အကျိုးရှိတယ်ဆိုတဲ့သဘောမျိုးနဲ့သုံးသက်တဲ့လူတချို့လည်းရှိနေလို့ကျွန်တော်အဲ့ဒါကိုမေးရတာပါအဲ့ဒီကိစ္စတွေကသူတို့စွန့်လွတ်နိုင်မယ်ထင်ပါလားလွယ်လွယ်မရရင်တော့ဒီလက်နက်ကင်ထားတဲ့လူတွေထိတ်တန့်ခေါင်းဆောင်ပိုင်းတွေဟာလက်နက်နဲ့ဒီမိုကရေစီကိုတကယ်ပဲလဲကြလိမ့်မယ်ထင်ပါလားသူတို့အကျိုးစီးပွားပုဂ္ဂိုလ်ရေးအကျိုးစီးပွားကိုထိခိုက်ခဲ့မယ်ဆိုရင်
ဟုတ်ကဲ့အဲ့ဒါကတော့ဒီငြိမ်းရေးကိုတကယ်လို့ကျင်းနေလက်နဲ့ကိုတကယ်ဆုံးလို့မယ်ဆိုတော့သူတို့အပေါ်မှာမြင်ကြည့်ကြတယ်အဒီအစီအမဝေးဖန်တယ်လည်းအများကြီးရှိပါတယ်ဒီတိုက်ပွဲတွေချင်းကြီးတကြီးတော့ဘောနော်သူတို့အပေါ်ကောင်းနေတယ်သူတို့အပေါ်အကျိုးရှိနေတယ်ဆိုပြီးဝေးဖန်ချက်တွေချင်းနေပါတယ်ဟောနော်ဘောနော်ဒါပေမဲ့ဒီကျမတို့ရဲ့ဒီမြန်မာနိုင်ငံကြီးဟာမြောက်ခန့်နဲ့ဆယ်လုံးလုံးကပြည်တွင်းစီနေဘောနော်တော်တော်လေးတိုင်ကြည့်တဲ့တော်တော်လေးဆင်းရဲနေပါပြီအဲ့ဒီကြဲကြောင့်ဒါတွေပြည်သူရဲ့အကျိုးကိုလူလာတယ်တကယ်ကိုမြန်မာနိုင်ငံပေါင်းစုံကျင်းနေဆိုလို့ကိုလိုရဲ့အက ရဆုံးလို့ရမယ်။ကိုတို့ပိုင်ဆိုင်ရှိသမျှဒါကိုလေဒီမှာတော့ဆုံးလို့ရမယ်လို့မြင်ပါတယ်။ဒီမှာဒီမြန်မာနိုင်ငံကြီးကောင်းကျိုးတဲ့ဒီတိုင်းပြည်သားတွေစားပြီးအကုန်လုံးဒီလိုစီမင်းချင်းကိုအတွဲဆိုရင်တော့ကိုအစ်တတွေဆုံးရမယ်။ကိုတို့ပိုင်ဆိုင်ရှိတယ်လို့လည်းရောပါမရှိတဲ့ဆုံးရမယ်လို့ဒီမှာနေနေတယ်ပြောချင်တယ်။